်ပါဆိုင်ခင်ဗျာကျွန်တော်ဒီကနေ့ဆွေးနွေးချင်တာကတော့မြန်မာနိုင်ငံမှာအနာရထားတဲ့စစ်ကောင်စီရောဒီမိုကရေစီတွေတိုက်ပွဲဝင်နေတဲ့ပြည်သားညီညွတ်ရေးအစိုးရ NUG ဘက်ကရောစစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုပေါ်ဆောင်ရေးအတွက်တကယ်လည်းမိုက်သူတို့ပြောဆိုနေကြပါတယ်။တချင်းထဲမှာပဲတိုင်းရင်းသားအလုံးလူလူကလည်းပဲသူတို့တိုင်းရင်းသားတွေရဲ့တိုင်းရင်းသားအမျိုးသားရေးဝါဒပေါ်ကြ Ethnic Nationalism, Ethno-Nationalism ပေါ့သူတို့ရင်ကျိမှုသူတို့တွေသားကိုအခြေခံတဲ့အမျိုးသားရေးစိတ်တွေကိုသူတို့လည်းအစွမ်းကုန်မြင့်တင်ပြီးတော့ကြွကြော်နေကြတဲ့အချိန်ဖြစ်ပါတယ်။ဆိုတော့တစ်ဖက်မှာစစ်မှန်တဲ့ပြည်ထောင်စုဖြစ်အောင်တပေါင်းစုရဲ့ဖွဲ့စည်းကြမယ်။အခြားတစ်ဖက်မှာတော့တိုင်းရင်းသားတွေဟာအကုန်လုံးသူအမျိုးသားရေးဝါဒကိုသူစီကြစီကြွကြော်နေကြတယ်ဆိုတော့ဒီလိုဖြစ်စဉ်နှစ်ခုကတူညီရဲ့လမ်းကိုသွားနေကြပါရဲ့လားတစည်းလုံးပြီးတော့ပြည်ထောင်စုဖြစ်ပြီးကိုဥတည်နေပါလားသူတို့မို့အဲ့ဒီလမ်းနဲ့များဖီလာဆန့်ကျင်ဖြစ်နေသလားဆိုင်ဝန်ဆိုင်ဘယ်လိုသုံးသပ်မိပါလဲပထမဆုံးဖြေပ
ါကျွန်တော်အမြင်မှာတော့ဒီနေ့ဖြစ်ပေါ်တိုးတက်နေတဲ့နိုင်ငံရေးအခြေအနေကိုထောက်ကြည့်လို့ရှိရင်တော့အကောင်းမြင်ဝါဒပဲရတယ်ကျွန်တော်ကြည့်လို့ရအခုဟိုဘီရဲ့တမိုင်းမှာတစ်ခါမဖြစ်ဘူးရဲ့ဘာမှမဟုတ်တဲ့တိုင်းရင်းသားတော်လိုင်းအဖွဲ့ကြီးနိုင်ငံရေးအဖွဲ့ကြီးတွေနဲ့ဒီမိုကရေစီလိုလားတဲ့အားစုတွေနဲ့သူကပေါင်းစည်းရတယ်လို့ကျွန်တော်အဲ့လိုမြင်ဒါကောင်းတဲ့ဖြစ်ပေါ်တိုးတက်မှုလို့ကျွန်တော်အဲ့လိုပဲယူဆ
ဒါကျွန်တော်အဓိကစီကြတာကတော့တစ်ချိန်တည်းမှာတိုင်းရင်းသားတွေကလည်းသူတို့စီယာအမျိုးသားရေးဝါဒကိုအများကြီးအစွမ်းကုန်နှင်းပြီးတော့ကြွေးကြော်နေကြပါတယ်ဒီလိုတိုင်းရင်းသားတွေရဲ့ပြည်ကြအမျိုးသားရေးဝါဒကိုကြွေးကြော်လာခြင်းတည်းဘာနဲ့ဆက်ဆက်နေလဲဆိုတော့တစ်ချိန်တုန်းကဗမာတို့ရဲ့ချော်ဗနီဇင်လူမျိုးကြီးဝါဒကိုသူတို့လက်မခံဘူးဆိုတဲ့သဘောနဲ့တလိုင်းနဲ့သွားနေတာလို့ပြောလို့ရတာပေါ့ဆိုတော့ကျွန်တော်အဲ့ဒါကိုမေ့ချင်တာ ਈ တော့တော့အယူဝါဒအဖြစ်အဲ့လိုပြောနေခြင်းဒီဖက်ဒရယ်ပြည်ထောင်စုတခုရဲ့ဖြစ်မြောက်ရေးအတွက်ဘယ်လိုရိုက်ခတ်နိုင်တယ်လဲကန်ထွက်နေတဲ့သဘောလားစူးစူးခြင်းတဲ့သဘောလားသဘောတရားအဖြစ်
ဒီနောက်ဆုံးဖြစ်ပေါ်တိုးတက်နေတဲ့အခြေအနေကတော့ကျွန်တော်ကဖြူစည်းခြင်းတဲ့သဘောလို့ကျွန်တော်ယူဆတယ်အဲ့ဒါကိုကျွန်တော်ဘာကြောင့်ယူဆလဲဆိုတော့ဒီလက်နဲ့ကန်တိုင်းရင်းသားတော်လိုက်အားစုတွေကလည်းတတိယတန်းတန်းတီထောင်မှုအတွက်မပြတ်နိုင်ဘူးဆိုတာသိချင်တော့သိနေဒါအပြည့်ပြည့်ဆိုင်ရာနောင်မြတ်ဖြစ်ပေါ်မှုအခြေအနေပေါ်မှာမူတည်ပြီးသူတို့ကြည့်လိုက်တဲ့အခါမှာအရင်တော့ကကချင်တို့ရှမ်းတို့ကရင်တို့အားလုံးကသူတို့ကလွတ်လပ်ရေးပဲသူတို့ကပြောတာလုံးဝလွတ်လပ်ရေးဆိုတာအခုကျတော့သူတို့ကဖက်ဒရယ်လစ်ဇင်သူတို့ကပြောလာဆိုတော့သူတို့ကအတူတူပူပေါင်းနေထိုင်ရေးကိုလိုလားတယ်လို့ကျွန်တော်ယူဆတယ်အဲ့ဒါကြောင့်မို့အစစ်အစစ်မှာမှာကွဲသွားတဲ့တိုင်းပြည်ဖြစ်ဖို့ဆိုတာသိပြီးအခြေအနေမပေးဘူးလို့ကျွန်တော်အဲ့လိုပဲကျွန်တော်ယူဆတယ်အဲ့ဒါကြောင့်မို့ဒီနေ့ဖြစ်ပေါ်တိုးတက်နေတဲ့အခြေအနေကစူးစီးမှုပုံပြီးသွားတယ်လို့ကျွန်တော်ပြောလို့ရတ
ယ်ဟုတ်ကဲ့ဆိုတော့နောက်တစ်ခုကဒန်းဒူပြင်းပြူကိုအခြေခံရမယ်သူတို့ရဲ့အဓိကလူကျင်ကြတာပေါ့တိုင်းရင်းသားတွေအတွက်ဖန်တီးပေးမဲ့ပြည်နယ်တွေတိုင်းရင်းသားတွေဟာဖက်ဒရယ်ပြည်ထောင်စုထဲမှာပါတဲ့အစိပ်ပိုင်းတွေပေါ့လေဖက်ဒရယ်ဂျင်းယူနစ်တွေအဖြစ်ပါဝင်လာမယ်သူတို့ဒေသတွေဆိုတော့အဲ့ဒီဒေသတွေကရရှိလိုတဲ့အခွင့်အရေးကိုရောဒီပြည်ထောင်စုဘိုးအစိုးရနဲ့ဘလောက်ထိလိုက်လျောနိုင်မဲ့အတိုင်းသာရှိပါစေအဲ့တော့အဲ့ဒီကိစ္စမှာတော့ပြဿနာမပေါ်နိုင်မဲ့အစဉ်ချောမွေးသွားနိုင်မယ်လို့ယူဆပါသလား
အခုလောလောဆယ်ဘိုးအစိုးရလို့ကျွန်တော်တို့ပြောလိုက်တာမှာအခုစစ်အုပ်စုကမောင်မယ်စီးထားတဲ့အစိုးရရဲ့နောက်ပြီးတော့စစ်အုပ်စုကိုတော်လာနေတဲ့ National Unity Government အစိုးရရဲ့နောက်ဖွဲ့ရှိတော့တစ်ဖွဲ့လုံးကလည်းတို့ကပြောရတယ် Federalism ကိုကျွန်တော်တို့သွားမယ်ပေါ့နော်ဒါနဲ့ NUG ကတော့ကျွန်တော်ကပို့ပြီးတော့တမတမရှိတဲ့ပမာဏလွှမ်းမိုးထားတဲ့အဖွဲ့အစည်းကိုကျွန်တော်ပြောလို့ရတာပေါ့ဆိုတော့အဲ့ဒီအဖွဲ့အစည်းနဲ့တွဲပြီးအတူတူအလုပ်လုပ်မယ်ဆိုလို့ရှိရင်နိုင်ငံရေးဖြစ်ပေါ်တိုးတက်မှုကကျွန်တော်ကအကောင့်ပဲဆိုတော့သွားလို့ရဒါနဲ့အဲ့ဒီအကောင့်ပဲကိုသွားဖို့ဆိုတဲ့နေရာမှာကျွန်တော်တို့ကနိုင်ငံရေးရ concept အတွေ့အကြုံအစ်စ်တွေကျွန်တော်လုပ်အဲ့ဒီအစ်စ်ကဘာလဲဆိုတော့ civic nationalism လို့ခေါ်တဲ့ပြည်သူအမျိုးသားရေးဝါဒဖြစ
်ပြည်သူအမျိုးသားရေးဝါဒပေါ့ဆိုင်ဝန်တ
က်ဟုတ်ကဲ့ပြည်သူအမျိုးသားရေးဝါဒသုံးလို့ချင်လေပြည်သူအခြေခံအမျိုးသားရေးဝါဒ
ဟုတ်ကဲ
့ဟုတ်ကဲ
့အဲ့တော့
ပြောပါဝါဒကိုကျွန်တော်တို့ကအတွေးခေါ်သုံးလို့ချင် theory ရ အမြင်ကျတဲ့အမြင်အတုံးပြုမယ်ဆိုလို့ရှိရင်အဲ့ဒီရဲ့နေရာမှာကျွန်တော်တို့ကအတုံးပြုလို့ရမယ်အဲ့ဒီအခြေအနေမျိုးကဆက်ပြီးသွားမယ်ဆိုလို့ရှိရင်တော့ကျွန်တော်ကနိုင်ငံကြီးရှင်းလန်းနေရတယ်ကောင်းလာမယ
်ဟုတ်ကဲ့ကျွန်တော်ဆက်ပြောချင်တာကဒီနေရာမှာအခုလို ethno nationalism cultural nationalism ကနေပြီးတော့ civic nationalism လို့ခေါ်တဲ့ပြည်သူမျိုးသားရေးဝါဒပေါ့ခလုံးပြည်သူကိုတပေါင်းနဲ့ကိုစားပြုတယ်ပေါ့အဲ့ဒီအချိန်မှာမတူကွဲပြားသူတွေလည်းပါမယ်ဒီဟာတွေကိုလည်းသူတို့လက်ခံရမယ်ဆိုတော့အဲ့ဒီလိုအတွေ့အခေါ်မျိုးအဲ့ဒီမျိုးသားရေးဝါဒမျိုးဖြစ်ထွန်းလာဖို့အတွက် NUG အစိုးရဘက်ကရောအစင်းစင်းဖြစ်ပြီလို့ထင်ပါသလားဘာတွေများဆက်လုပ်ဖို့လိုပါသေးလဲခင်ဗျာအဲ့လိုဖြစ်ကြောင်းပြသဖို့တော့ပြည်သူတွေလက်ခံအောင်လုပ်ဖို့
NUG အစိုးရသူတို့ကဒီဖက်ဒရယ်ချတာဆိုတာသူတို့သူတို့ထုတ်ထားတယ်လင်းလို့အဲ့ဖက်ဒရယ်ချတာကတော့ကျလာဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပြန်ပေါ်ပြအဲ့ဒါကို NCGUB နဲ့ဒီတော်လိုင်းရဲ့ဖွဲ့စည်းတွေနဲ့နိုင်ငံရေးဖွဲ့စည်းတွေနဲ့ပေါင်းပြီးတော့ချုပ်ထားတာအဲ့ဒါအဲ့ဒီအပေါ်မှာတို့တော်အခြေခံတယ်တို့တော်ပြောအဲ့လိုအခြေခံလဲဆိုလို့ရှိရင်တော့ ethnic nationalism အပေါင်း civic nationalism ကိုညွှန်းနေတဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေတို့ကြမြင်လို့ရတဲ့အတွက်ကြောင့်မို့ကျွန်တော်စဉ်းစားအဲ့ဒါဖြစ်နေ
ဒါကတော့ကောင်းဆောင်မိုက်ပါဆိုတိုင်းရင်းသားတွေတော့ဗမာမျိုးပြည်သူကြမှာရောဒီလိုဖြစ်လာနိုင်မယ်အလားလားမြင်ပါသလားဖြစ်လာနိုင်မယ်လို့ထင်ပါသလ
ားကျွန်တော်တို့အခုဒီပြောမယ်ဆိုလို့ရှိရင်ဒီPeople's Defense Force ပေါ့ဗျာနော်ဒီလိုကာကွယ်ရေးအဲ့ဒီဖွဲ့စည်းရလဲတကယ်တော့ဖွဲ့စည်းပေးလိုက်တာလဲအဲ့ဒီ NUG ကနေဖွဲ့စည်းပေးလိုက်တယ်ဒါပေမဲ့အဲ့ဒီအဖွဲ့အစည်းတွေကသူကအဲပမာဒီအများစုနေတဲ့နေရာမှာလောက်တင်ဖြစ်နေတာမဟုတ်ဘဲနဲ့တိုင်းရင်းသားတွေနေတဲ့ပြည်နယ်တွေမှာလည်းအကောင်လုံးတော့အကောင်လုံးတော့ပြတ်နေတိုင်းရင်းသားတွေနေတဲ့ပြည်နယ်ကလူတွေကလည်းသူတို့နဲ့တကြိတ်တည်းတညာနဲ့အတူတူသွားကြတယ်ဆိုတဲ့ပုံစံမျိုးသူကတော့ပေါ်ပြတ်နေအဲ့ဒီခါကျတော့ကျွန်တော်လုတ်ချင်တာကဆက်ဆက်ပြီးလုတ်လို့ရတယ်ကျေပြတ်လာတယ်
ဆိုင်ဝင်ဆိုင်ကတော့နိုင်ငံရေးအခြေအနေကိုဒါအဓိကဥစားပြီးပြီးပြောနေတယ်ဗောလေအဲ့ဒီဟာနိုင်ငံရေးအခြေအနေပြောင်းရင်ဘယ်လိုဖြစ်လာမလဲမလားကျွန်တော်ကတော့လူထုရဲ့အတွေ့အခေါ်ပြောင်းလဲရေးနဲ့ပတ်သက်ပြီးတော့ပညာရေးတွေဘာတွေကပြုပြင်ဖို့မလိုဘူးလားဆိုကြပါစို့မြန်မာနိုင်ငံမှာအစဉ်ဆက်သမိုင်းပြင်လာခဲ့တာဗမာကျော်ရိုးပြူဘာမန်စင်ထရစ်ဟစ်စတရီပဲပြင်လာခဲ့တာပဲအဲ့ဒီသမိုင်းထဲမှာတိုင်းရင်းသားတွေရဲ့အစဉ်လာတိုင်းရင်းသားတွေရဲ့နိုင်ငံရေးအစဉ်တန်းဘာညာကိုသိအစီမဲ့ပြုထားတဲ့သမိုင်းမျိုးမဟုတ်ဘူးကျူကအဲ့ဒါအစားပြီးထောက်ကြကြတယ်။ဟာဒီဟာတွေအစားပြီးပြင်ရမယ်ဘာညာဟုတ်တယ်။အဲ့ဒီဟာနဲ့ကိုက်ညီတဲ့ civic nationalism ထွန်းအားနေအောင်ဒီလူမှုရေးအတွေ့အခေါ်ပိုင်းကိုပြုပြင်ပြောင်းလဲဖို့မလိုဘူးလား။
တကယ်တော့ဟို awareness building ခေါ်တာပေါ့နော်။ဟိုလူတို့ပညာပေးတာပေါ့ဗျာ။နိုင်ငံရေးရဟိုမှန်ကန်တဲ့လမ်းစဉ်ကိုကြောက်။အဲ့ဒီအပိုင်းကအဲကျွန်တော်တို့မှာအာနာမရှိရင်လောက်ရတာတူအနေနေတယ်အာနာရှိရင်လောက်ရတာမြန်တော့နော်ဆိုတော့အာနာရှိတယ်ဆိုလို့ရှိရင်တလိုင်းအဖွဲ့အစည်းကြီးအာနာရှိတဲ့နေရာတို့လွှမ်းခြုံထားတဲ့တို့စုံမထားတဲ့နေရာတွေမှာတို့လုပ်လို့ရတော့ဆိုတော့အဲ့ဒါကိုလည်းမချို့အပိုင်းတွေမှာလည်းလုံနေကြတယ်လို့အင်တာနက်တွေဝိုင်းထဲမှာကျွန်တော်ကတွေ့နေရတယ်ဦးကျော်စံတာပြောတယ်လို့ခီတီရရောက်ပရိုဂရမ်တစ်ခုအနေနဲ့လုံမယ်ဆိုလို့ရှိရင်လည်းဒါကောင်းတဲ့အလုပ်ပေါ့နော်အဲမလုပ်ဘဲနဲ့ဒီလိုဟိုတီယိုရီရပဲရှိနေမယ်ဆိုရင်လည်းအလုံးမဖြစ်ဘူးဆိုတော့အဲ့ဒါတော့ဖိတ်ကြပါဆိုတော့အဲလူတို့ဟိုအမ်ဒီအမြင်ကျတဲ့နိုင်ငံရေးပေါ့တစ်ခုကိုနားလည်အောင်အတိပညာရှင်အတပညာရှင်တွေကရှင်းပြမယ်နှုံးလည်းအဲ့ဒီလမ်းစဉ်ကိုလည်းအဲ့ဒီဟိုကဆိုတာဆန်ရဲကောင်းဆောင်တွေကလက်ခံမယ်ဆိုလို့ရှိရင်ကျွန်တော်ကလုပ်လို့ရ
ဆိုင်ဝင်ဆိုင်ကတော့ NUG နဲ့ NUCC တို့ကရွေးထားတဲ့ပြည်ထောင်စုပဋိညင်ကိုစီစီလေးလာပြီလို့ထင်ပါတယ်အဲ့ဒီအချိန်မှာကြည်ရတာဒီ civic nationalism ပြည်သူ့ကိုအခြေပြုသောအမျိုးသားရေးဝါဒတိုင်းရင်းသားတဦးချင်းရင်းချင်းမှုတစ်ခုချင်းကိုအခြေပြုတဲ့အမျိုးသားရေးဝါဒမဟုတ်သောပြည်သူအလုံးကိုအခြေပြုသောအမျိုးသားရေးဝါဒအတွက်အဲ့ဒီအချိန်မှာတော့ဘလောက်ထိပြားဖော်ညွှန်းထားပါလဲအဲ့ဒီသဘောတရားကို
အမှန်တမ်းပြောရရင်ကျွန်တော်အဲ့ဒါကိုကကနနာလာမှာပထားဘူးဒါပေမဲ့အဲ့ဒီသူ့ရဲ့အပေါ် basic point ကိုကျွန်တော်ကြည့်ရတော့အဲ့ဒီ line ကိုသူတို့တွားနေတယ်လို့ကျွန်တော်ကအဲ့လိုယူဆတယ်အဲ့လိုအဲ့ဒီ line ကိုသူတွားနေတယ်ဆိုလို့ရှိရင်တော့ကျွန်တော်ကအဲ့ဒီ ethnic nationalism လို့ခေါ်တဲ့လူမျိုးအခြေခံအမျိုးသားရေးဝါဒ မကောင်းတဲ့အပိုင်းတွေကိုပယ်ဖြတ်ပြီးကောင်းတဲ့အပိုင်းတွေကိုယူနောက်ပြီး civic nationalism လို့ခေါ်တဲ့ပြည်သူခြေပြုအမျိုးသားရေးဝါဒမှာကောင်းတဲ့အပိုင်းတွေကိုပေါင်းပြီးတော့ဖွဲ့စည်းအောက်ချုပ်ဖို့အခြေခံဥပဒေကိုအဲ့ဒါနဲ့အညီကျွန်တော်တို့ဒီဆွဲမယ်ဆိုလို့ရှိရင်ဂျာနဲ့ဟာတွေကကျွန်တော်တို့ဆက်လုပ်လို့ရဆိုတော့ကျွန်တော်အဲ့ဒီ AUG ကိုလိုအပ်အားထားတယ်တဲ့ပုံစံမျိုးနဲ့ကျွန်တော်ပြောနေတာမဟုတ်ကျွန်တော်က theoretically တရုတ်ဒီကိုလုပ်လို့ရှိတယ်လို့ဖြစ်နေတယ်ဆိုတော့အဲ့ဒါအဲ့ဒီလိုအနေနဲ့ကျွန်တော်ပြောနေတာ